ခရစ်ယာန်ဂိုင်းအုပ်ဘုန်းတော်ကြီးတွေခန့်အပ်ရေးတရုတ်နဲ့ဗာတီကန်နန်းတော်ကြားမှာယာယီသဘောတူညီချက်စာချုပ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ကြကြောင်းနှစ်ဖက်လုံးကကြေညာခဲ့ပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့တဲ့တရုတ်အစိုးရနဲ့ဗာတီကန်ကြားမပြေလည်မှုကိုထိုးဖောက်ကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီသဘောတူညီမှုကြောင့်မကြသေးခင်နှစ်တွေကအဓိကအဟံအတားဖြစ်နေတဲ့အချက်ကိုလည်းဖြည့်ရှင်းနိုင်ခဲ့တာပါ။အဲ့ဒါကတော့ပုံရဟမင်းကြီးရဲ့ခွင့်ပြုချက်မယူဘဲတရုတ်အစိုးရကအရင်ကတည်းကအမည်စင်းသွင်းထားတဲ့ခရစ်ယာန်ဂိုင်းအုပ်ခုနှစ်ဦးကိုဗာတီကန်ဘက်ကလက်ခံဖို့သဘောတူလိုက်တာပဲဖြစ်ပါတယ်။ဗာတီကန်နန်းတော်နဲ့တရုတ်အစိုးရကြားနှစ်ပေါင်း80နီးပါးဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုလိုတိုးတက်မှုရရှိခဲ့တာလည်းဖြစ်ပါတယ်။ခရစ်ယာန်ဂိုင်းအုပ်ဖုန်းတော်ကြီးအဖြစ်အနှင်းရေးကိစ္စမှာတရုတ်အစိုးရကကိုယ့်ဘာသာကိုအတီးပြုတ်ခန့်အပ်ရေးနှစ်ပေါင်းများစွာတောင်းဆိုနေခဲ့တဲ့အချက်ဟာပုံရဟမင်းကြီးကပဲရွေးချယ်အနှင်းရတဲ့လုတ်ပိုင်ခွင့်ကိုစန့်ကျင်ရာရောက်ခဲ့တာလည်းဖြစ်ပါတယ်။အခုတရုတ်နိုင်ငံကခရစ်ယာန်ဂိုင်းချုပ်ခုနှစ်ဦးလုံးကိုဗာတီကန်ဘက်ကလက်ခံအသိမှတ်ပြုလိုက်တဲ့အတွက်တရုတ်မှာရှိတဲ့ကက်သလစ်ဘာသာဝင်ခရစ်ယာန်ဂိုင်းချုပ်အားလုံးနဲ့ဗာတီကန်ကြားပုံမှန်ဆက်ဆံရေးရရှိသွားပြီဖြစ်ကြောင်းဗာတီကန်ဘက်ကကြေညာခဲ့ပါတယ်ရှင်။